အဖမ်းဆီးခံထားရတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကိုအင်းစိန်တီးတန့်ထောင်ထဲကနေပြီးတော့ရာဇဝတ်မှုကျူးလွန်သူတွေကိုထားတဲ့ထောင်မကြီးအဆောင်တွေကိုပြောင်းရွှေ့လိုက်တယ်လို့ထောင်ဝင်စွာတွားတွေ့တဲ့မိသားစုဝင်တွေကပြောကြပါတယ်သူတို့ကစိုးလဲစိုးရိမ်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ AHRC အာရှလူ့ခွင့်ရေးကော်မရှင်က၈နေဦးမင်းလွင်ဦးကရောအခုလိုကျောင်းသားခေါင်းဆောင်တွေတာမန်ကျင်းသားတွေနဲ့ရောထွေးပြီးထားတဲ့ပုံမှာဥပဒေလမ်းကြောင်းအရဘယ်လိုများပြောစရာရှိပါသလဲခင်ဗျ
အခုလိုမျိုးကျောင်းသားခေါင်းဆောင်တွေကိုတာမန်ရာဇဝတ်သားတွေနဲ့ရောထားတာကဒီကျောင်းသားခေါင်းဆောင်တွေကိုစိတ်ပိုင်းဆိုင်ရာနှိမ့်ဆက်ညှဉ်းပန်းတယ်လို့လည်းဖြစ်တယ်။နောက်ပြီးတော့သူတို့ရဲ့ဂုံတိတ်ခါပိုင်းကိုလည်းကြဆင်းအောင်ဆောင်ရွက်ပြီးတော့အခုလိုမျိုးထားတယ်လို့ကျွန်တော်တို့ယူဆပါတယ
်။ဟုတ်ကဲ့ဒီလိုမျိုးထောင်ပြောင်းလိုက်တာဟာသူတို့ပေါ်မှာဥပဒေကြောင့်အရစင်ချက်အစ်တစ်ခုချလိုက်လို့ပြောင်းတာရောမဖြစ်နိုင်ဘူးလားခင်ဗျ။
မဖြစ်နိုင်ပါဘူး။ဒီလိုပါကျွန်တော်တို့အဲ့ဒီလိုမျိုးပြောင်းလိုက်ခြင်းအပြင်သူတို့ကိုအခု၃လကျော်ဖမ်းဆီးထိန်းသိမ်းထားပြီဗျာ။ဘာဥပဒေဘာပုံမှန်နဲ့အရေးယူထားတယ်ဆိုတာကိုသူတို့ကိုယ်တိုင်ကဖွင့်ပြထားတာမရှိသေးဘူး။အဲ့တော့အဲ့ဒီဥစ္စာကလည်းဥပဒေနဲ့မညီဘူးပေါ့ဗျာနော်။အဲနောက်ပြီးတော့တခါဖမ်းဆီးထိန်းသိမ်းထားစဉ်ကာလမှာလည်းအကျဉ်းသားတွေရဲ့အခွင့်အရေးရရှိနေရှိရတည်နေတိုင်ပင်ဆွေးနွေးခွင့်ရှိရမယ်။မိသားစုနဲ့ပုံမှန်ဆက်သွယ်ခွင့်ရှိရမယ်။အဲ့ဒီလိုမျိုးအခွင့်အရေးတွေလည်းကျွန်တော်တို့ကျောင်းသားခေါင်းဆောင်တွေကာလတော်တော်ကြာကြာဆုံးရှုံးခဲ့ရတာဖြစ်တယ်။နောက်ပြီးတော့တခါဒီလိုမျိုးဖန်ဆီးထိမ့်သိမ့်တဲ့ကိစ္စတွေမှာလည်းဥပမာဆိုတော့ဗျာအရေးပေါ်စီမံမှုဥပဒေပုံမှန်ငါးညနဲ့အရေးယူမလားနိုင်ငံတော်ပုံကမှုနဲ့အရေးယူမလားအမျိုးသားညီလာခံကိုထိခိုက်ပြက်ပြားအောင်လုပ်တဲ့ဥပဒေနဲ့အရေးယူမလားအဲ့ဒီလိုပေါ့ဗျာတက်ဆိုင်ရာဥပဒေနဲ့ပေါ်ပေါက်ရင်ပေါ်ပေါက်တယ်လို့အရေးယူဆွတ်ဆဲခံရတဲ့သူတွေကလည်းရှင်းနေရှိရနဲ့ငားရန်ထုချေပိုင်ခွင့်စတာတွေကိုသူတို့ပေးရမှာဖြစ်တယ်အခုအဲ့ဒါတွေကိုလည်းကျောင်းသားခေါင်းဆောင်တော်တော်များများရရှိထားခြင်းမရှိသေးဘူး
ဟုတ်ကဲ့ပါခင်ဗျ AHRC အာရှလူ့ခွင့်ကော်မရှင်ကမြန်မာရှင်းနေဦးမင်းလွင်ကျေးဇူးများတင်ပါတယ်အခုလို့ရှင်းပြတာနိုင်ငံရေးအကျဉ်းသားဘဝနဲ့15နှစ်ထောင်ထဲမှာနေခဲ့ရဘူးတဲ့လူပောင်တက်ပါတီရဲ့ဒုက္ခထကိုရင်ထွေးကိုလည်းကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့မေးထားတာရှိပါတယ်သူ့ရဲ့တွေ့ကြုံတွေကိုခြေခံပြီးတော့သူရှင်းပြပါလိမ့်မယ်
အဲ့လိုထားတယ်ဆိုတာကတော့ကျွန်တော်တို့ဒီ88နောက်ဘက်မှာထားလေထားတာရှိပါတယ်ထူးခြားမှုကတော့ထူးထူးတော့မရှိဘူးခင်ဗျာဒါပေမဲ့တီးခြားနေရတယ်ဆိုတဲ့နေရာမှာဒီတိုက်ထဲမှာနေရတာရှိတယ်လေကိုယ့်ဘက်ကနိုင်ငံချင်းသားတွေပဲတသက်ရှိတယ်တိုက်ထဲမှာနေရတယ်ဒါပေမဲ့တိုက်ထဲမှာအခွင့်အရေးဘယ်လိုရလဲဆိုတာတော့မူတည်တယ်တိုက်ထဲမှာနေရပြီးတော့ဒီနေ့မှနိုင်ဘယ်လောက်ဆင်းရတယ်ဆိုရင်အဲ့မှနေရတာမကောင်းဘူးအကဲတိုက်ထဲမှာနေရတယ်ဒီနေ့3နာရီ4နာရီလောက်ဆင်းရတယ်ဆိုရင်တော့တိုက်ထဲမှာနေရတဲ့ဟာကောင်းတယ်အဆောင်မှာကြတော့ကဒီရိုးချင်းသားတွေနဲ့အများကြီးစုပြီးနေရတဲ့အခါကျတော့ထောင်ပုံစံတိုင်းသွားနေတယ်သွားနေတော့ဝင်နေတဲ့ထောင်ဖွင့်မယ်ညနေကျရင်ထောင်ပိတ်မယ်အဲ့တော့တနေကုန်တော့တိုက်ဝင်းအပြင်မှာဟိုအဆောင်ဝင်းအပြင်မှာနေလို့ရတယ်နေထိုင်မှုပုံစံကြတော့တမန်ကျင်းသားရောနေတဲ့အခါကျတော့တိတ်တန့်မဖြစ်တလို့အခြေအနေရှိတယ်ကျမကြီးရလဲရောဂါတွေပဲပူနိုင်တယ်အဲ့လိုတော့ရှိတယ်စားရတော့ရေးကတော့တိုက်ထဲမှာပဲနေနေအဆောင်မှာပဲနေနေပဲကျင်းသားနဲ့ပဲနေနေပုံစံတော့အတူတူပဲဒါပဲစားရတာက
တိတ်တန့်ဆောင်ကနေပြီးတော့ဒီရာဇဝတ်မှုကျူးလွန်သူတွေနဲ့ရောထားတယ်ဆိုတာဟာသူ့ကိုရာဇဝတ်မှုကျူးလွန်သူဖြစ်သတ်မှတ်တာလားခင်ဗျအဲ့ဒီအဓိပ္ပာယ်တက်ရောက်သွားတာ
တီတန်းဆောင်ဆိုတာနိုင်ငံရေးအကျဉ်းသားတွေထားတဲ့တီတန်းဆောင်လို့ခေါ်တာမဟုတ်ဘူးခင်ဗျသူကထောင်မကြီးရဲ့အပြင်ဘက်မှာထောင်လေးသေးလေးတစ်ခုလို့ဖြစ်နေတဲ့အတွက်ကြောင့်တီးကြဖြစ်နေတဲ့သူကတီတန်းထောင်လို့ခေါ်တာဂျာဇူးအကျဉ်းသားတွေနဲ့အတူတူထားတယ်ဆိုတဲ့နေရာမှာလေ1994ခုနှစ်သူတို့ဥပဒေရအင်းဒီခုနောက်ပိုင်းမှာသူတို့ကနိုင်ငံအကျဉ်းသားမရှိတော့ဘူးဆိုပြီးတော့တခြားလုံးသူတို့ဒီတိုင်းပဲဆွဲကင်ထားတယ်အဲ့တော့ထောင်ထဲမှာရောက်တဲ့အကျဉ်းသားတွေကရေဘူးကစားရတောက်ရင်နေထိုင်အားလုံးကရင်းကြီးပဲဖြစ်တယ်ဆိုတာမျိုးသူတို့ပြောတဲ့အတွက်ကြောင့်ထောင်ထဲမှာတော့အငြင်းကျင်းသာဆိုပြီးတော့ကျွန်တော်တို့ကဘာမှထူးထူးခြားအခွင့်အလမ်းဘာတစ်ခုမှပို့မရတာတော့မရှိဘူးခင်ဗျကိုကသာတက်မှတ်ထားတာလေကိုနိုင်ငံလှုပ်ရှားမှုကြောင့်ကိုနိုင်ငံကျင်းသာတက်မှတ်ထားတာအနာပိုင်းတွေကတခြားလုံးညင်းပယ်ထားတာပဲ
အခုလိုမျိုးပြောင်းရွှေ့လိုက်တဲ့အတွက်ကြောင့်မလို့ကျောင်းသားခေါင်းဆောင်တွေအနေနဲ့ဘလို့ထိခိုက်နေတာမှုတွေရှိပါလဲခင်ဗျအ
ဓိကဆိုရင်ကြအကောင်းဆုံးချက်ကတော့ဗျာကျမ်းမာရေးပါပဲကျမ်းမာရေးဆိုတဲ့အခါကျတော့တခြားလူတွေမှာရှိနေယောဂတွေလည်းကူဆက်လာနိုင်တယ်သူတို့ကျမ်းမာရေးရှိလာရင်လည်းဂျန်တဲ့လူတွေလိုပဲတော်တွေကူတာတဲ့အခါမျိုးတွေခံအားနိုင်တယ်ဒါကအဲ့လိုပဲဖြစ်လေဖြစ်တာရှိတယ်ဗျာနောက်တစ်ခုကစေပန်းဆိုင်ရမှာလည်းဒီထောင်အနာပိုင်းတွေဆိုတာကတမန်ကျင်းသားတွေပေါ်မှာအမှန်တန်ဟိုနိုင်ကျင်းတယ်ကိုမျက်စိရှိမှလို့နိုင်ကျင်းစော်ကားတာတွေပုံစံမျိုးစုံနဲ့တွေ့နေရတာမျိုးကြာရင်ကိုလည်းစိတ်မချမ်းသာဘူးတခါကကိုကဝင်ပြီးပြောမိဆိုမိပြန်ရင်လည်းပြဿနာတွေထူပြောနိုင်နေကြဒါကြောင့်ဒီတမန်ကျင်းသားတွေချမှာထားတာကတော့ကောင်းဖို့ထက်ဆိုးဖို့ကများတယ်ခင်ဗျာ
ကိုရင်ထွေးတို့အချင်းချခံခဲ့ရတော့ငါကောအခုကြောင်သားအကောင်းဆောင်တွေလိုမျိုးဒီရာဇဝတ်မှုကျူးလွန်တဲ့လူတွေနဲ့အတူတူနေခဲ့ရတာမျိုးတွေရှိခဲ့လားခင်ဗျ
ကျွန်တော်အနေနဲ့တော့မရှိခဲ့ပါဘူးကျွန်တော်ကတိုက်ထဲရွေးတခြားလုံးနေရတဲ့အခါကျတော့ထောင်ပြောင်းတော့လေတိုက်ထဲမှာပဲနေရတယ်ချင်းချင်းထောင်မှာတော့လည်းတိုက်ထဲမှာနေရတဲ့အခါကျတော့ကျွန်တော်အတခြားလုံးနိုင်ငံချင်းသားတွေနဲ့ပဲအတူတူနေရပါတယ်
အဲ့ဒါကတော့နိုင်ငံရေးကျင်းသားဘဝနဲ့15နှစ်ကြာထောင်ထဲမှာနေခဲ့ရတဲ့လူပေါင်းတစ်ပါတီရဲ့ဒုက္ခကိုရင်ထွေးရှင်းပြခဲ့တာပါခင်ဗျာ။